ဒီနေ့ရွေးကောက်ပွဲကော်မရှင်နဲ့ NGO တွေအမျိုးသမီးအဖွဲ့တွေတွေ့ဆုံတာမှာဘာအကြောင်းတွေကိုဆွေးနွေးပြစ်လဲရှင့်
တို့တို့ပြောမယ်ဆိုရင်ဒီတောင်စုရွေးကောက်ပွဲကော်မရှင်ရဲ့မဟာဗျူဟာစီမံကိန်းပေါ့နော်အဲ့ဒီ2014-2018အတွက်ဆွေးထားတဲ့မဟာဗျူဟာစီမံကိန်းမှာအဲ့ဒီကဏ္ဍဆိုကပါဝင်ပတ်သက်တဲ့သူတွေနဲ့ဘယ်လိုအတူတကွလှုပ်ဆောင်မလဲသူတို့ပြည်အမျိုးသမီးတွေပေါ့နော်ဒီကြပြောမယ်ဆိုရင်ကျမရေးရကိစ္စရပ်တွေကိုဒီရွေးကောက်ပွဲမဟာဗျူဟာစီမံကိန်းထဲမှာဘလို့ထည့်သွင်းပြီးစဉ်းစားမလဲဆိုတဲ့အကြောင်းအရာလေးတွေကိုခေါင်းစဉ်လိုက်ဆွေးနွေးတာပါ။အမျိုးသမီးတွေဆန္ဒမဲ့ပြီးနိုင်ဖို့အတွက်ဘာတွေကအခက်အခဲအတားအဆီးဖြစ်နေတာလဲ။အမျိုးသမီးတွေရွေးကောက်ပွဲကော်မရှင်အစီအစဉ်မှာအမျိုးသမီးတွေပါဝင်နိုင်မှုမှာဘာတွေကအခက်အခဲအတားအဆီးဖြစ်နေတာလဲ။လွှတ်တော်တွေမှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်နိုင်ဖို့အတွက်ဘာတွေကအခက်အခဲဖြစ်နေတာလဲ။အဲ့ဒီအခက်အခဲတွေကိုဘလို့ဖြေရှင်းရမလဲဆိုပြီးတော့ပေါ့နော်။ CSO နဲ့တွေ့ပြီးတော့ကတိုင်းမဆွေးနွေးမှုတွေလုပ်တာပေါ့။ကျမရရလို့ပြောတဲ့အတွက်ကြောင့်မလို့အမျိုးသမီးကိစ္စကြီးသီးသန့်မဟုတ်ဘူးဥပမာအားဖြင့်ပေါ့နော်တကယ်လို့များရွေးကောက်ပွဲကော်မရှင်ဟာအမျိုးသမီးတွေဒီပဲဖြစ်နေလို့လည်းမရအောင်အဲရက်ကွက်နဲ့မြို့နဲ့ရွေးကောက်ပွဲကော်မရှင်ဒီမှာအမျိုးသမီးရောအမျိုးသားရောပြရပြီးတော့ပါရမယ်ပေါ့အဲ့ဒါမျိုးကြီးဆွေးနွေးကြလဲပေါ့ရွေးကောက်ပွဲစောင့်ကြည့်တဲ့လူတွေကလည်းအကုန်လုံးအမျိုးသားတွေကြီးပဲဖြစ်နေလို့မရအောင်အမျိုးသမီးတွေပါဖို့ပေါ့ဒါကရွေးကောက်ပွဲလဝပြည်တွေကလည်းအမျိုးသမီးတွေကြီးပဲခံနေလို့မရအောင်အမျိုးသားတွေလည်းခံရမယ်တခါမဲယုံဆောင်နေမဲယုံဝန်ထမ်းတွေပေါ့နော်မဲဝန်ထမ်းတွေကလည်းအမျိုးသားကြီးပဲဖြစ်လို့မရအောင်ပေါ့တခါဆုံးဖြတ်ချက်ချမှတ်တဲ့အဆင့်မှာပေါ့အထူးသဖြင့်ဒါရွေးကောက်ပွဲကော်မရှင်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေထဲမှာအမျိုးသမီးတွေဒီထက်ပိုပြီးပါဝင်လာဖို့လို့ပေါ့နော်ရွေးကောက်ပွဲကော်မရှင်အဆင့်ဆင့်မှာအမျိုးသမီးတွေအခုထက်ပိုပြီးပါလာဖို့ပေါ့နော်လွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေအများကြီးပါလာဖို့တို့အဲ့ဒါမျိုးတွေလည်းပါတာပေါ့
အဲ့ဒီလက်ရှိမှာကြတော့လေဒီဟိုလွှတ်တော်ထဲမှာပဲကြီးကြီးပေါ့နော်ရွေးကောက်ပွဲကော်မရှင်ကိုပဲကြီးကြီးအဲ့ဒီမှာအမျိုးသမီးတွေပါဝင်မှုကနည်းနေတဲ့အခါကြတော့ဒီနှစ်ပွဲမှာအမျိုးသမီးအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုဘာတွေများအကြံပြုတင်ပြခဲ့ရမျိုးတွေရှိလဲရှင့
်အဲအမျိုးသမီးမဲပေးတဲ့စည်ရင်းထဲမှာအမျိုးသမီးတွေပါဖို့လို့ကော်မရှင်အစင်းစင်မှာအမျိုးသမီးတွေဒီရွေးကောက်ပွဲကော်မရှင်အစင်းစင်မှာအမျိုးသမီးတွေပို့ပါဖို့လို့ဗိုလ်တန်တရားတွေမှာအမျိုးသမီးတွေပို့ထည့်ဖို့လို့နော်တခါအမျိုးသမီးတွေရဲ့လုံခြုံရေးရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကြီးမှာအမျိုးသမီးတွေရဲ့လုံခြုံရေးအဲ့ဒါလေးတွေတော့အနေချင်းတွတ်ထီပြီးတော့ဟိုပြောသွားနိုင်တာတွေ့ရပါတယ
်2015ရွေးကောက်ပွဲအတွက်ကော်မရှင်နဲ့ဒီအမျိုးသမီးအဖွဲ့တွေဘယ်လိုပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီနေ့ဆွေးနွေးပြကြပါသလားရှင
်ချန်ပီယံဆွေးနွေးပြကြပါတယ်ဟိုကော်မရှင်ဘက်ကလည်း CSO တွေဘက်ကတော်တော်လေးအားထားတာတွေ့ရတယ်ပေါ့နော်အခုလောလောဆယ်ကဟိုအခက်ခဲတွေပေါ့နော်ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးမှာအမျိုးသမီးတွေရေဆိုင်ရတဲ့အခက်အခဲတွေကိုခြုံငုံပြီးတော့ဆွေးနွေးကြရတယ်။ Union Election Commission ကတော့ဟုတ်ပါပြီ။ပြည်ထောင်စုရွေးကောက်ပွဲ Commission ကတော့ CSO တွေရဲ့ပါဝင်မှုကိုကြိုးဆိုတယ်။ဒါပေမဲ့တကယ်လက်တွေ့ဖြစ်နေတာကရက်ကွက်နဲ့မြို့နယ် Commission အဖွဲ့အစည်းတွေကပေါ့နော်။ CSO နဲ့ပူးပေါင်းပြီးတော့ဆောင်ရွက်လို့စိတ်မရှိဘူးပေါ့နော်။သူတို့ကဒီရွေးကောက်ပွဲဆိုင်ရာကိစ္စတွေဟာသူတို့ပဲလိုရမယ်ကိစ္စသူတို့ပဲလှည့်လျွတ်ဝဲဝဲနဲ့လိုရမယ်ကိစ္စလို့သူတို့ကမှတ်ယူနေကြတော့မယ်ဒါကြောင့်မလို့အောက်ခြေရွေးကောက်ပွဲကော်မရှင်တွေမှာ CSO တွေကိုဒါဖိတ်ခေါ်တာမျိုး CSO တွေပါဝင်ဖို့ပေါ့နော်ကန့်သန့်တာမျိုးတွေအရင်နေတာပေါ့နော်ဝင်စင်းလုပ်လို့ရှိရင်တိတ်တိတ်လေးလုပ်တယ်ဝင်စင်းပြင်ညာလို့ရှိရင်တိတ်တိတ်လေးပြင်ညာတယ်ပေါ့နော်အဲ့တိတ်တိတ်လေးလုပ်တဲ့အချိန်ကအောက်ခြေမှာတော့ရှိနေတော့မယ
်အမျိုးသမီးတွေပါဝင်နှုံးထားကိုဘလောက်လောက်ထိတိုးမြင့်မယ်ဆိုပြီးတော့ဒီနေ့ဆွေးနွေးပွဲမှာပြောသွားတာမျိုးရှိပါသလားရှင
်အဲ့ဒါမျိုးတော့မရှိပါဘူး UEC ကခံယူထားတာကတွတ်တော်မှာအမျိုးသမီးတွေပါဝင်မှုနှုံးတိုးဖို့ဆိုလို့ရှိရင်UEC ကမူဝါဒကိုချမှတ်ဖို့သူ့မှာအခွင့်အာဏာမရှိဘူးလို့သူကမှတ်ယူထားတယ်။အဲ့တော့အမျိုးသမီးတွေကိုလွှတ်တော်ကိုယ်စားလှယ်အနေနဲ့တုံ့ပြန်ခံထားခြင်းနဲ့ဆိုရင်ရွေးချယ်ခြင်းနဲ့ဆိုရင်သက်ဆိုင်ရာနိုင်ငံရေးပါတီများကပဲဆောင်ရွက်ရမယ့်ကိစ္စလို့သူကယုံကြည်ထားတယ်
။ခုလိုဖြေကြပေးတဲ့အတွက်အန်ဒီကို RF ရာကျေးဇူးတင်ပါတယ်ရှင
့်။အေးအေးရပါတယ်ကွာ။